အစိုးရကအတိပြန်ရေးဆွဲတဲ့ယင်းနှိမ့်ညွတ်နှံမှုဆိုင်ရာဥပဒေကြမ်းကိုလွှတ်တော်စီပေးပို့အတည်ပြုချက်ရယူမှုမပြုခင်ဒီဥပဒေကြမ်းနဲ့ပတ်သက်လို့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေလူရုလူရန်စွာအလှအသီးသီးကလူတွေနဲ့ညှိနှိုင်းအကြံယူသင့်တယ်လို့ HRW လူအခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်ဒီဥပဒေဟာလူခွင့်ရေးအခြေအနေနဲ့တဘာဝပတ်ဝန်းကျင်အပေါ်မှာအကြီးအကျယ်ရိုက်ခတ်မှုရှိနိုင်တဲ့အတွက်လူမှုအဖွဲ့အစည်းတွေကြားစိုးရိမ်မှုတွေလည်းဖြစ်နေကြတာပါအပြည့်စုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ယင်းနှိမ့်ညွတ်မှုဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးအကြံဉာဏ်ပေးဖို့အစိုးရကနောက်ဆုံးရသတ်မှတ်ထားတဲ့ဒီကနေ့မတ်လ26ရက်နေ့မှာပဲ HRW လူခွင့်ရေးအဖွဲ့ကြီးကဒီရက်ကိုထပ်တိုးပြီးတော့ဒေသခံအလှအပေါင်းစုံကလူမှုတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအကြံဉာဏ်ရယူဖို့အခုလိုတိုက်တွန်းလိုက်တာပါ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာသုတေသနပညာရှင်ဒေးဗစ်မန်တီဆင်ကတော့ဒီဥပဒေမူကြမ်းမှာအငင်းပွားစရာအချက်လက်တွေပါဝင်နေတာကြောင့်အခုလိုအချိန်ထပ်တိုးဖို့တောင်းဆိုရတာဖြစ်တယ်လို့ပြောပါတယ
် With other laws they gave several months of different levels of
content တခြားဥပဒေတွေကိုအတည်ပြုသတ်မှတ်ဖို့ဆိုလို့ရှိရင်အလှပေါင်းစုံကလူတွေရဲ့အကြံဉာဏ်တွေကိုလနဲ့အချိန်ယူပြီးတော့ဆွေးနွေးခဲ့တာတွေရှိတာမို့လို့ဒီယင်းနှိမ့်ညွတ်နှံမှုဆိုင်ရာဥပဒေမူကြမ်းအတွက်အကြံဉာဏ်ယူဖို့နောက်ထပ်အချိန်ထပ်တိုးပြီးဖို့ဟာလေအစိုးရအတွက်ကဘာမှအခက်အခဲမရှိဘူးလို့ထင်ပါတယ်နေပြည်တော်နဲ့ရန်ကုန်ကလူတချို့စီကသာအကြံဉာဏ်ယူတာမျိုးမဟုတ်ဘဲနဲ့အလှပေါင်းစုံကလူတွေနဲ့ဆွေးနွေးဖို့လိုပါတယ်အဲ့လိုပြောမဟုတ်လို့ရှိရင်မြန်မြန်ဆန်ဆန်ထွက်လာတဲ့ဒီဥပဒေကိုလက်ခံဖို့စက်ညင်တာတွေကိုကြိုးဝှက်နိုင်ပြီးတော့ဘယ်သူတမှလည်းကောင်းမှာမဟုတ်ပါဘူး
မြန်မာနိုင်ငံမှာလုံခဲ့တဲ့နှစ်ပိုင်းတွေကစလို့ပြုပြင်ပြောင်းလဲမှုတွေရှိလာတယ်ဆိုပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်အများပြားလဲမြန်မာနိုင်ငံတွင်းယင်းနှိမ့်ညွတ်နှံမှုတွေစတင်လှုပ်ဆောင်လာခဲ့ပါတယ်ဒီထဲမှာတဝဲအထူးစီးပွားရေးဇုံစီမံကိန်းလဲပါဝင်ပြီးဒီစီမံကိန်းစတင်တဲ့အခါဒေသခံတွေရဲ့ဥယျာဉ်ချမ်းမြေတွေကိုသိမ်းယူရပြီးတဘာဝပဝန်းကျင်ထိခိုက်ပျက်စီးမှုရှိတယ်ဆိုပြီးကန့်ကွက်မှုတွေရှိနေခဲ့တာပါအခုဒီယင်းနှိမ့်ညွတ်နှံမှုဆိုင်ရာဥပဒေကြမ်းဟာတိုက်ပြည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြောင့်နေနာဆုံးရှုံးခဲ့သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝအကာအကွယ်မပေးဘူးလို့ဒေးဗစ်ကအခုလိုဆက်ပြောပါတယ
် Certainly the way is one major investment project that we're concerned about
The way to see why is on စီမံကိန်းလိုမျိုးနောက်ရခိုင်ပြည်နယ်ကကြောက်ဖြူစီမံကိန်းနဲ့တခြားနေရာတွေမှာဆိုရင်လည်းအစိုးရကနိုင်ငံခြားသားယင်းနှိမ့်ညွတ်နှံသူတွေအတွက်အလွန်လွယ်ကူအောင်လှုပ်ထားပြီးတော့ဒေသခံမြန်မာနိုင်ငံသားတွေအတွက်တော့တိတ်ပြီးတော့ကြည့်ပြတာမျိုးမရှိပါဘူး
။မတ်လ26ရက်နေ့စနေ့ထုတ်ပြန်တဲ့ HRW အဖွဲ့ကြီးရဲ့ကြေညာချက်ထဲမှာအတည်ပြုဖို့ရှိနေတဲ့ယင်းနှိမ့်ညွတ်နှံမှုဥပဒေမူကြမ်းကြောင့်လူအခွင့်ချိုးဖောက်မှုတွေရှိလာနိုင်တာကိုလူမှုအဖွဲ့အစည်းတွေကစိုးရိမ်ကြောင်းပြောဆိုရဲဆိုပြီးတော့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ရဲ့အကူအညီကိုရယူကနိုင်ငံသားယင်းနှိမ့်ညွတ်နှံမှုဥပဒေနဲ့မြန်မာနိုင်ငံသားယင်းနှိမ့်ညွတ်နှံမှုဥပဒေတို့ကိုပေါင်းပြီးဒီယင်းနှိမ့်ညွတ်နှံမှုဥပဒေမူကြမ်းကိုမြန်မာအစိုးရကပြန်လည်ရွေးဆဲခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့အကြံဉာဏ်ရယူဖို့သတ်မှတ်ထားတဲ့ရက်ကိုမြန်မာအစိုးရအနေနဲ့ထပ်တိုးပေးအောင်ဖိအားပေးဖို့ကိုလည်း HRW အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျာ။